ညမလာစီရင်နေကကျင်းပခဲ့တဲ့အထူးထူးရွေးကောက်ပွဲအနံ့ရကိုယ်စားလှယ်လောင်းတွေရဲ့အမည်စီရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာတာမှာနိုဝင်ဘာလ10ရက်နေ့စီရင်အရာအနယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမတ်နေရာအများစုကိုအနံ့ရနေပါတယ်။လက်ရှိအနံ့ရပြည်ထောင်စုကြန့်ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီကတော့အခုအချိန်ထိအမတ်နေရာအနည်းငယ်သာအနံ့ရတာကိုတွေ့ရပါတယ်။မနေ့အင်္ဂါနေ့ည9နာရီထိရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တဲ့စုစုပေါင်းအနံ့ရသူစီရင်ဟာပြည်သူ့လွတ်တော်ကိုယ်စားလှယ်88ဦး၊အမျိုးသားလွတ်တော်ကိုယ်စားလှယ်33ဦးနဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်212ဦးတို့ဖြစ်ကြပြီးအဲ့ဒီအထက်မှာ NLD ပါတီကပြည်သူ့လွတ်တော်အတွက်အမှတ်နေရာ88နေရာ၊အမျိုးသားလွတ်တော်အတွက်29နေရာနဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေအတွက်182နေရာအသီးသီးအနံ့ရရှိထားပြီးဖြစ်ပါတယ်။လက်ရှိအနာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့ပြည်သူ့လွတ်တော်အတွက်9နေရာ၊အမျိုးသားလွတ်တော်အတွက်2နေရာနဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေအတွက်19နေရာအသီးသီးအနံ့ရရှိထားကြပါတယ်။ SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကြားကောင်းပါတီကတော့ပြည်သူ့လွတ်တော်အတွက်2နေရာနဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေအတွက်4နေရာအသီးသီးအနံ့ရရှိပြီးတော့တတိယနေရာမှာရှိနေပါတယ်။ဒါ့အပြင်ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဗဟိုအလုပ်မှုဆောင်တဦးလည်းဖြစ်သမရာယုံပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဦးစိုးသိန်းဟာကြားပြည်နယ်ကနေအမျိုးသားလွတ်တော်အတွက်တတိပုဂ္ဂလကိုယ်စားလှယ်အဖြစ်နဲ့ဝင်ရောက်ရှင်ပြိုင်တာမှာအနံ့ရရှိသွားခဲ့ပြီးဖြစ်ပါတယ်။